မောင်တော်မြတ်နဲ့အင်းတင်ကြေးရွာမှာတွေ့ခဲ့တဲ့အလောင်းဆယ်လောက်အမှုမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသားတချို့ကျူးလွန်ခဲ့တာဖြစ်ကြောင်းတမတော်ကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးနေကြရတာဟာမြန်မာစစ်တပ်ကအင်အားအလွန်ကျွန်းသုံးပြီးနှိမ်နင်းနေတာကြောင့်ဖြစ်ကြောင်းနိုင်ငံတကာရဲ့ဆွဆွဲမှုတွေကိုအခိုင်အမာညှင်းထားတဲ့မြန်မာတမတော်ဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်တဲ့တပ်ဖြတ်မှုအဖြစ်ပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီအပေါ်မှာဥပဒေရေးရာကျွမ်းကျင်သူတွေရဲ့အမြင်နဲ့တုံ့ပြန်ချက်တွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မွတ်စလင်တွေအများစုနေထိုင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတစ်ချိန်တည်းတစ်ပြိုင်တည်းအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းဖမ်းဆီးမိသူ10ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသားတွေကတပ်ဖြတ်မြုပ်နှံခဲ့ကြတာလို့တပ်မတော်ကဒီကနေ့သတင်းထုတ်ပါတယ်။ဖမ်းဆီးရမိသူတွေကိုရဲစခန်းကိုအနှံ့ရမယ့်အစားတပ်ဖြတ်လိုက်ရတဲ့အကြောင်းရင်းကိုတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လွှဲပြောင်းရေးအခက်အခဲရှိနေတာကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒေသရင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးရတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီကိစ္စကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေခံရချိန်မှာအခုလိုဖမ်းမိသူတွေကိုတရားစီရင်ခြင်းမရှိဘဲတပ်ဖြတ်လိုက်တာကြောင့်တရောက်လာမှုနဲ့ပတ်သက်လို့တော့အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ
်နိုင်ငံတကာဥပဒေရကြည့်မယ်ဆိုလို့ရှိရင်တော့ဒါကဒီတပ်မတော်ကနေပြီးတော့ပြည်တွင်းလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုမျိုးဆောင်ရွက်ပါတယ်လို့အကြောင်းပြတယ်ဆိုရင်တော့နိုင်ငံတကာကဘာမှဆက်ပြီးတော့လုပ်နိုင်မယ့်အလားအလာတော့မရှိပါဘူးအဲ့တော့တကယ်တမ်းအဲ့ဒီလိုမျိုးဥပဒေနဲ့တပ်ဖြတ်တယ်ဆိုရဲကိစ္စရမျိုးမှာတပ်မတော်စင်ပြီးစီမင်းစီကံဥပဒေအရဘယ်လိုရေးယူမလဲပေါ့နော်ဒါတွေကတော့ကျွန်တော်တို့တော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတွေဖြစ်တယ်ဒီလိုမျိုးတိုင်းသားနေမိဒေသတွေမှာအများကြီးကျွလွန်နေတာတွေရှိတယ်သို့တော်လည်းတိတိယောက်ယောက်ပြပေးနေတာတွေမရှိတော့ကျွန်တော်တို့တွေ့ရတယ
်ရိုဟင်ဂျာဒေသတွေအတွင်းမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုမြန်မာစစ်တပ်ဘက်ကပေးချထားပြီးမကြာခင်လပိုင်းကထွက်ရှိခဲ့တဲ့စစ်တပ်ရဲ့အစင်ခံစားမှလည်းနေမြေရှင်းလင်းရေးကိုဥပဒေနဲ့အညီဆောင်ရွက်ကြောင်းဖော်ပြခဲ့တာပါဒီနောက်ပိုင်းသိမကြခင်မှာပဲအရက်သားတွေကိုတပ်ဖြတ်မြုပ်နှံတဲ့အပေါ်စုံစမ်းနေကြောင်းတပ်မတော်ကပဲသတင်းထုတ်ခဲ့တာပါဒီအပေါ်ရှင့်နေကြီးဦးမင်းလွင်ဦးရဲ့ရှုမြင်ချက်ကတော့
တခင်ကတော့ဒီလိုမျိုးကိစ္စရဒီမှာတပ်မတော်ကအစင်တစိုက်ရင်းစုခဲ့တာတွေပဲကျွန်တော်တွေ့ရတယ်လေသာဖြစ်မို့နော်နိုင်ငံတကာကအတိလင်းချင်းဆိုခဲ့တာရှိပါတယ်အဲတော့ကျွန်တော်တို့အခုဒီရိုက်တာသတင်းတော်နှစ်ဦးဖမ်းခံပြီးတဲ့အချိန်မှာဖမ်းခံပြီးတော့မကြခင်မှာပဲအလောင်းဆယ်လောင်းပြည့်ရှိတယ်ဆိုတဲ့ကိစ္စအတိနောက်ပြီးတော့ဒီကိစ္စကလွန်ခဲ့တဲ့တစ်နှစ်နီးပါးလောက်ကပေါ့နိမြုံနံထားတဲ့ကိစ္စဖြစ်တယ်ဆိုတာဒီပေါ်ပေါက်လာတဲ့အခါမှာတော့ဒါကမဖြစ်မနေရည်ယူရမယ့်အခြေအနေမျိုးဖြစ်လို့ခုလိုမျိုးဒီလိုမျိုးကျွန်တော်တို့မြင်ပါတယ
်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတပ်ဖြတ်မှုကျွလွန်ပါတယ်လို့ဝန်ခံပြောဆိုထားတဲ့ကိစ္စအပေါ်မြန်မာဥပဒေအရဘယ်လိုအရေးယူဆောင်ရွက်နိုင်ပါသလဲ။လူခွင့်ရေးရှင်းနေကြီးဦးသိန်းတန်းဦးကအခုလိုပြောပါတယ
်။ရာဇပြစ်မှုတွေမှာပြစ်မှုကြီးတွေဆိုလို့ရှိရင်ရက်ခက်တရားရုံးမှာပဲဆက်ဆေးတာပေါ့နော်။တို့ရတဲ့ဒီဟာကိုနိုင်ငံတော်သမရရဲ့ခွင့်ပြုချက်နဲ့စစ်ကောင်မှလည်းဆက်လို့ရတာပေါ့။အခုလက်ရှိပေါ်ရှိမှုကြံရရတော့စစ်ပဆိုင်တရားရုံးကြီးကအကုန်ကြားနာခွင့်ရှိပြီးတော့အဲ့ဒီအပေါ်မှာလူကြီးချုပ်ကတကယ်နောက်ဆုံးအပြင်းဆုံးအယူခံရုံးဖွဲ့ဖြစ်နေတာပေါ့နော်လူတက်မှုကတော့လူတက်မှုကတောင်းနဲ့တစ်ခါကိုဆိုတော့ရှိတယ်တောင်းနဲ့တစ်ခါကတင်ကူးကြံရတဲ့ပေါ့နော်တင်ကူးကြံရတဲ့ intentional ဘာသာပေါ့နော်အဲ့ဒီတင်ကူးကြံရတဲ့ကတ်တယ်ဆိုတော့ပေဒံနဲ့ကျွန်းတန်နှစ်ခုပဲရှိတယ်
အရက်သားတွေကိုတပ်ဖြတ်မှုနဲ့ပတ်သက်ပြီး2016ခုနှစ်တုန်းကစစ်ခုံရုံးကစစ်သားတွေကိုအရေးယူခဲ့တဲ့ဖြစ်စဉ်တစ်ခုလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းရော်ရွာသား၅ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတပ်မှမှုတဦးအပါအဝင်တပ်ဖွဲ့ဝင်9ဦးကိုအရေးယူတာပါ။ပြစ်မှုကျွလွန်နဲ့စစ်တပ်အရာရှိ၄ဦးကိုအလုထုတ်အလုကျန်းတဲ့ထောင်ဒဏ်၅နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတခြားအဆင့်စစ်သည်၃ဦးကိုလည်းတပ်သားအဆင့်ကိုလျှော့ချအလုတ်ကျန်းတဲ့ထောင်နဲ့ငားနေစီစစ်တရားရုံးကစီရင်ဆုံးဖြတ်တယ်လို့အဲ့ဒီအချိန်ကကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်ရှင်